အစိုးရနဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ NCA အဖြစ်ရစာချုပ်ကိုအကောင့်ထဲပေါ်မှုပြန်လည်သုံးသပ်တဲ့အစည်းအဝေးကိုရန်ကုန်မြို့မှာကျင်းပနေပါတယ်။ဒီလိုပြန်လည်သုံးသပ်ရတာကနိုင်ငံရေးအရတူညီတဲ့ညှိနှိုင်းမှုရာရေးလက်တွေ့ကြုံတွေ့နေရတဲ့အခက်အခဲတွေကိုစနစ်တကျဖြေရှင်းနိုင်ရေးအတွက်ဖြစ်ကြောင်းဒီ NCA ကိုလက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေကပြောပါတယ်။ဒီသတင်းကိုတော့ VOA သတင်းနောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့အစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားပြီးနှစ်နှစ်ကျော်ချိန်မှာသဘောတူညီမှုတွေအကောင့်ထဲပေါ်လာတဲ့ပတ်သက်လို့ပြန်လည်သုံးသပ်တဲ့အစည်းအဝေးပွဲကိုပထမဆုံးပြုလုပ်နေတာဖြစ်ပါတယ်။၃ရက်ကြာမဲ့ဒီအစည်းအဝေးကိုရန်ကုန်မြို့အမျိုးသားပြည်လဲတင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာနမှာကျင်းပနေတာပါ။NCA စာချုပ်အကောင့်ထဲပေါ်မှုကိုရည်ရွယ်ချက်၃ခုအရပြန်လည်သုံးသပ်ရတာဖြစ်တယ်လို့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေဘက်ကဆွေးနွေးတဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဥက္ကဋ္ဌဦးတန်ခဲကနှုတ်ခွန်းဆက်အမှာစကားမှပြောဆိုသွားပါတယ်
။ဒီအကောင့်ထဲပေါ်မှုကြီးချုံးဝင်မှုတွေအစိုးရရဲ့တက်မတော်ရဲ့ကျွန်တော်တိုင်းဒေသလက်နက်ကိုင်ဖွဲ့ရာကြီးချားမှာနိုင်ငံရေးတွေကတူညီနေတဲ့နိုင်ငံရှိပုံပါ။အဲ့ဒီရည်ရွယ်ချက်ဖြစ်ပါဒုတိယတစ်ချက်ကတော့တနင်္ဂနွေလုံးဖြစ်ခဲ့တဲ့ကမ္ဘာ့ရဲ့အစည်းအဝေးတွေစာချုပ်အကောင့်ထဲကိုပေါ်ဆောင်လိုက်ရမှာလက်တွေ့ကြုံနေရတဲ့အခက်အခဲတွေကိုစနစ်တကျသိရဖြစ်ပါတယ်။ဒါမျိုးမှာနိုင်ငံချင်းချင်းဘူပေါင်းကိုတက်ပြီးတော့အချို့တော့တန်းထောက်လောက်ကနေလူကြီးမှုတွေပါတယ်။
ဒီရည်ရွယ်ချက်တွေဟာတိုင်းပြည်အနာဂတ်အတွက်အတူတကွလက်တွဲဆောင်ရွက်ဖို့နဲ့ငြိမ်းချမ်းရေးကိုခိုင်မာစေဖို့ဖြစ်ကြောင်းလည်းပြောပါတယ်။အစိုးရကိုယ်စားလှယ်အဖွဲ့ဘက်ကတက်ရောက်လာတဲ့ဒုတိယဗိုလ်ချုပ်ကြီးရာပြေကတော့လက်ရှိဆောင်ရွက်နေတဲ့စေစက်ညှိနှိုင်းတဲ့အလေးအထကိုအချိန်မြင့်လှုပ်ဆောင်ရေးအတွက်တိုက်တွန်းပါတယ်
။ဘက်လုံးနိုင်ငံမှာ NCA ဆိုတဲ့ညှိနှိုင်းဆွေးနွေးတဲ့လုပ်ငန်းစဉ်ဖြစ်စဉ်ရှိနေပြီ။ဒါတို့ကျွန်တော်တို့မပြတ်အောင်ဒီစေစက်ညှိနှိုင်းဆွေးနွေးတဲ့ရင်းကျေးမှုတွေကိုစေစက်ညှိနှိုင်းဆွေးနွေးတဲ့ဖြစ်စဉ်တွေဒီ process တွေကိုအချိန်ကုန်ထိန်းသိမ်းလို့အနာနာနဲ့တိုင်ပွဲရောလုံးဆိုးရတော့ဒီနိုင်ငံမှာဒီချင်းကိုတင်းတင်းဆောင်ရတော့ဘောပါတယ်
NCA ရဲ့မူပေါင်းအရလည်းဒီမိုကရေစီနဲ့ဖက်ဒရယ်အခြေခံတဲ့ပြည်ထောင်စုကိုနိုင်ငံရေးဆွေးနွေးပွဲရလက်တွေနဲ့တိစောက်သွားဖို့အတွက်ဆိုတာရည်မှန်းချက်ပန်းတိုင်တစ်ခုဖြစ်ကြောင်းလည်းပြောပါတယ်ပြည်ထောင်စုရှင်းနေချုပ်ဦးထွန်းထွန်းဦးကတော့ NCA စာချုပ်လက်မှတ်ရေးထိုးပြီးတဲ့နောက်အကောင့်ထဲပေါ်ဆောင်ရွက်နိုင်တာတွေကိုအသားပေးပြောသွားခဲ့ပါတယ်အဲ့ဒီအထက်မှာ UPDJC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီနဲ့ JMC ကပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီဖွဲ့စည်းတာနိုင်ငံရေးဆွေးနွေးပွဲမူပေါင်းတွေရေးဆွဲတာအပြစ်ခတ်ရက်စဲရေးဆိုင်ရာစီမင်းစည်းကမ်းတွေတပ်ပိုင်းဆိုင်ရာကျင့်ဝတ် COC စောင့်ကြည့်ရေးလုပ်ငန်းလမ်းညွန် TOR ရေးဆွဲတာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပတာစတာတွေဆောင်ရွက်နိုင်ခဲ့ကြောင်းထည့်သွင်းပြောဆိုပါတယ်NCA အကောင့်ထဲပေါ်မှုမှာအားနည်းချက်တွေရှိရင်လဲတူးချက်ဆောင်ရွက်နိုင်ဖို့ပြည်ထောင်စုရှင်းနေချုပ်ကအခုလိုထည့်သွင်းပြောကြားပါတယ
် NCA ဒီတကယ်တော့ဒီစိတ်ပိုင်းတွေတော့များများဓာတ်လုံးနေကြီးကတိုင်းသားတွေဘက်ကလည်းအဆိုပြုပြီးတော့ဒီဆိုတွေပြုလာတဲ့အချက်တွေပေါ်မှာဒီရကဲအဆိုရပချာလည်းဒါများလို့ဆွေးနွေးတည်နိုင်ကြပြီးတော့ဒါငေါ့ညီမှုစင်ကတက်ကြအောင်ဆောင်ရွက်ဖြစ်ကြတာဖြစ်ပါတယ်တကယ်တော့သူပြုခဲ့ခြင်းဒီတိုင်းသားတွေဘက်ကသူပြုခဲ့တဲ့အချက်တွေပေါ်မှာပဲဟိုချိန်တော်တော်များများယူပြီးတော့ဆွေးနွေးတာပြင်နိုင်ကြပြီတော့ဆုံးမှာပြီးခဲ့တဲ့ဆိုရပချမ်းဟိုလိုက်ရောဘောသူညီမှုရအောင်ဆောင်ရွက်ပြီးခဲ့ကြတာဖြစ်ပါတယ်ဒါကြောင့်မို့ဒီ SEO ကိုခြေကထားပြီးတော့ဒီပေါ်မှာခုနဆက်ပြီးတော့ဒီအားလိုက်တဲ့ရှိတဲ့ဆိုရင် SOP ဒီ TOR တို့မှာဒီဆက်လက်ပြီးတော့တိုးချဲ့ပြီးတော့ဆောင်ရွက်နိုင်ဖို့ကျွန်တော်အနေနဲ့တော့ဟိုဒါလေးလည်းဟိုဆွေးနွေးလိုပါတယ်
ဒီလ15ရက်နေ့ကကျင်းပတဲ့ NCA လက်မှတ်ရေးထိုးတဲ့နှစ်နှစ်ပြည့်အခမ်းအနားအပြီးမှာတိုင်းဒေသလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ကကိုယ်စားလှယ်တွေဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံပြီးလက်ရှိကြုံတွေ့နေရတဲ့အခက်အခဲတွေကိုပြန်လည်သုံးသပ်ဖို့ဆွေးနွေးခဲ့တဲ့နောက်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA အကောင့်ထဲပေါ်မှုပြန်လည်သုံးသပ်တဲ့အစည်းအဝေးကိုကျင်းပခဲ့တာဖြစ်ပါတယ်